မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့ဒေသတွေအတွက်ယူရိုငွေ5သန်းခွဲအကူအညီထပ်ပေးသွားဖို့ရှိတယ်လို့ဥရောပကော်မရှင်ကပြောပါတယ်။ရခိုင်နဲ့ကချင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့အကြမ်းဖက်ပဋိပက္ခတွေနဲ့စစ်ပွဲတွေကြောင့်အိုးအိမ်ပျက်စီးဆုံးရှုံးရသူတွေရဲ့အခြေခံလိုအပ်ချက်တွေကိုကူညီဖြည့်ဆည်းပေးဖို့နဲ့ဒုက္ခရောက်နေသူတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အခုလိုအကူအညီတွေပေးအပ်သွားမှာဖြစ်တယ်လို့ဥရောပကော်မရှင်ရဲ့လူသားချင်းစာနာကူညီရေးဆိုင်ရာအခိုးဌာနရုံးအကြီးအကဲကပြောပါတယ်။အပြည့်အစုံကိုမက်ကင်ဖြူတွေးကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့အောက်တိုဘာလအထိသွေးထွက်သံယူပြည်ပကတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေနဲ့ကချင်ပြည်နယ်အတွင်းကစစ်ပြေးဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီတွေထပ်ပြီးတော့တိုးပေးသွားဖို့ဥရောပကော်မရှင်ကဆုံးဖြတ်ခဲ့တဲ့အကြောင်းအခိုးလိုအသိများတဲ့ဒီဥရောပကော်မရှင်ရဲ့လူသားချင်းစာနာကူညီရေးဆိုင်ရာဌာနရုံးအကြီးအကဲခရစ်စတိုဖာရက်တီယန်ကပြောပါတယ်ဥရောပကော်မရှင်အနေနဲ့တခြားအကူအညီလိုအပ်တဲ့ဒေသတွေမှာလည်းလူသားချင်းစာနာတဲ့အကူအညီတွေပေးနေတာဖြစ်ပေမဲ့လို့လောလောဆယ်မှာတော့ရခိုင်နဲ့ကချင်ပြည်နယ်အတွင်းကအခြေအနေတွေဟာအဆိုးရွားဆုံးဖြစ်လို့ဒီဒေသနှစ်ခုကိုအဓိကအာရုံစိုက်ဖို့လိုအပ်နေတဲ့အကြောင်းမစ္စတာရက်တီယန်ကပြောပါတယ
် The European Commission Humanitarian Aid known as well as ECHO has committed another 5.5 million euro
အကူအညီများတဲ့ဥရောပကော်မရှင်ရဲ့လူသားချင်းစာနာကူညီပေးဆိုင်ရာရုံးကနေရခိုင်နဲ့ကချင်ပြည်နယ်တွေကလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေအတွက်နောက်ထပ်ယူရိုငွေ5သန်းခွဲကူညီဖို့ဆုံးဖြတ်လိုက်ပါတယ်။အဲဒီဒေသတွေမှာလူပေါင်းများစွာအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပြီးတော့အကူအညီတွေကအများကြီးလိုအပ်နေတာပါ။ဒါကြောင့်ဒီလူတွေအတွက်အစားအစာ၊ရေ၊ကျန်းမာရေးပြည်စုစောက်ရှောက်မှု၊တကူရေးတန်ရှင်းမှုနဲ့ဒီလူတွေကိုအကောက်ွယ်ပေးနိုင်ဖို့ကိစ္စတွေမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်သွားနိုင်ဖို့အတွက်အခုလိုမျိုးနောက်ထပ်တိုးပြီးတော့ကူညီထောက်ပံ့သွားဖို့ဥရောပကော်မရှင်ကဆုံးဖြတ်လိုက်တာပ
ါအခုလိုဒုက္ခရောက်နေသူတွေအတွက်အကူအညီတွေပေးသွားတဲ့အချိန်ထဲမှာလည်းပြည်ပခါတွေညှိအေးသွားတဲ့အခြေအနေမရောက်သေးတာကြောင့်လက်ရှိအခြေအနေအပြောင်းအလဲတွေနဲ့ပတ်သက်လို့လည်းဥရောပကော်မရှင်ကအနီးကပ်စောင့်ကြည့်လေ့လာသွားမှာဖြစ်တယ်လို့လည်းမစ္စတာရက်တီယန်ကပြောပါတယ
် First the European Commission and ECHO is a donor so we don'timplement directly operation we work with our partners and as I said
our partners are the Dajin Sana Kuniye Phwe Echo Ha Muji Lushin Phwe Si Tatat Ba Da Jaw Mulo Longan Nwe Ko Ro Chanaw Ru Ga Dai Yai Saung Yat Da Myo Mi Shi Ba U Chanaw Ye Lop Phaw Kain Bae Phwe Si Ri Phit De Kula Thamaka Agency Ri Nangan Daga NGO Phwe Ri Ne Paung Mi Ro Thru Ga Bae Longan Nwe Ko Lat Twe Account The Phaw De Apain Ko Taung Yu Ja Ra Phit Ba De Chanaw Anine Ga Ro Ngwe Ji Akuni Ri Ne Longan Thi Yaw Mu Shi Mi Shi So Ra Ri Ko Bae Saung Ji Sa Se Ma Phit Ba De
ဥရောပကော်မရှင်အနေနဲ့မြန်မာနိုင်ငံပေါ်လူသားချင်းစာနာတဲ့အကူအညီတွေအရင်ကတည်းကလည်းပေးနေတာဖြစ်ပြီးတော့အခုတစ်ချိန်ဒီအကူအညီလိုအပ်ဆုံးနေရာတွေအတွက်ထပ်မံပေးရတာဖြစ်တယ်လို့လည်းသူကပြောပါဗျ။ဒီတစ်ချိန်ပေးရမယ့်ယူရိုငွေ5သန်းခွဲကိုအကူအညီလိုအပ်ဆုံးချင်နေမှာရှိနေတဲ့ဒုက္ခသည်2သိန်းလောက်အတွက်အစားအစာရေနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေကိုအဓိကပေးသွားမှာဖြစ်တယ်လို့လည်းမစ္စတာရက်တီယန်ကပြောပါဗျ
။ Again it depends on the context because we got different contexts between Rakhine and Kachin states.And I think the partners are obviously adapting.
လူအချက်အချင်းဒီပုံမှာမူတည်ပြီးတော့အကူအညီတွေကိုပေးသွားမှာပါ။ကချင်ပြည်နယ်ကလူအချက်နဲ့ရခိုင်ပြည်နယ်ကလူအချက်တွေကြားမှာတော့မတူတာတွေရှိပါတယ်။အကူအညီအဓိကလိုအပ်တဲ့အချင်းဒီပုံမှာမူတည်ပြီးတော့တုံ့ပြန်ဆောင်ရွက်သွားနိုင်ဖို့ပြင်ဆင်ရတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့ဒုက္ခသည်တွေအခြေခံအားဖြင့်နေ့စဉ်လိုအပ်နေတဲ့စားနပ်ရိက္ခာအကူအညီတွေကိုအဓိကထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ပြီးတော့ဒီရေနဲ့တကူရေတန်ရှင်းမှုပိုင်းဆိုင်ရာလိုအပ်ချက်တွေကိုလည်းဆောင်ရွက်ပေးဖို့ရှိပါတယ်။ဒုက္ခသည်စခန်းတွေထဲမှာရေလုံလုံလောက်လောက်ရရဲ့လားတန်ရှင်းမှုရှိရဲ့လားစသဖြင့်ပေါ့ဗျာ
ဥရောပကော်မရှင်ရဲ့လူသားချင်းစာနာကူညီရေးဆိုင်ရာအခိုဌာနရုံးအကြီးအကဲခရစ်စတိုဖာရက်တီယန်ပြောပြသွားတာပါဒီနေ့ထပ်မံပေးရလိုက်တဲ့အကူအညီအပါအဝင်ဥရောပကော်မရှင်အနေနဲ့မြန်မာနိုင်ငံကလူသားချင်းစာနာမှုလုပ်ငန်းတွေအတွက်ဒီနေ့2022ခုနှစ်တနှစ်ထဲမှာတည်းမှာယူရိုငွေ24သန်းကူညီထောက်ပံ့ပေးခဲ့တာဖြစ်ပါတယ်အခုလိုလူသားချင်းစာနာမှုအကူအညီတွေကိုဒီမြန်မာနိုင်ငံကို1994ခုနှစ်ကတည်းကဥရောပကော်မရှင်ကစတင်ပေးလာခဲ့တာဖြစ်တယ်လို့စုစုပေါင်းယူရိုငွေ145သန်းနီးပါးရှိသွားပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲပြည်ပခါရီဆက်လက်ဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကအိုးအိမ်မဲ့ဒုက္ခရောက်နေသူတွေအတွက်ပြည်ထောင်စုရကလူသားချင်းစာနာမှုအကူအညီတွေထပ်မံပေးသွားဖို့ရှိတဲ့အကြောင်းပြည်ထောင်ဖို့မျိုးရေးဝန်ကြီး Justin Greening ကလည်းဒီကနေ့ကြေညာသွားပါတယ်ရှင်။